American ပြည်သားများကမရိကန်ပြည်အရုံးမှအနိုင်ရနာအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့တနင်္လာနေ့ကိုနိုင်ရနာအားလိုက်ရက်သတ်မှတ်ထားပါတယ်။မာတင်လူသာကင်းဟာအလဘာမာပြည်နယ်မွန်ဂိုမရီမြို့ကဘက်စကားရီမှာလူလူလူမဲထိုင်ကုန်နေရာခွဲခြားသတ်မှတ်တာကိုအဆုံးသတ်သွားအောင်လို့စံကျင်တပိတ်မှမှုကြီးကိုဦးဆောင်ပြီးတော့1963ခုနှစ်ကနိုင်ရနာအခွင့ ပွဲအတွင်းမှာသူဟောပြောခဲ့တဲ့ I have a dream မိန့်ခွန်းကလူသားမများစွာကိုစိတ်သက်ခွန်အားပေးခဲ့ပါတယ်မစ္စတာကင်းဟာ1964ခုနှစ်မှာနိုဘယ်ငင်းရဲ့ရည်စုရရှိခဲ့ပြီးတော့အဲဒီတစ်နှစ်ထဲမှာပဲသမ္မတလင်ဒန်ဂျွန်ဆန်ကသမိုင်းဝင်နိုင်ငံသားအခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးပေးခဲ့ပါတယ်။1968ခုနှစ်မှာတော့လာစာဒန်းတို့ရရှိရေးအတွက်ဆန္ဒပြတဲ့လူမဲအမိုက်သိန်းလုပ်သားတွေကိုကူညီပေးဖို့တက်နက်စီပြည်နယ်မန်ဖစ်မြို့ကိုတွားရောက်တုံးဧပြီလ4ရက်နေ့မှာအဲဒီမြို့မှာလှုပ်ကြံခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာဖွားမြင်တဲ့မစ္စတာကင်းကိုဂုဏ်ပြုတဲ့အနေနဲ့ဇန်နဝါရီလတတိယရက်ရဲ့တနင်္လာနေ့တိုင်းကိုသူ့ရဲ့အထင်မှန်အားလဲရဲ့ဖြစ်နေတတ်မှတ်ဖို့1983ခုနှစ်မှာသမ္မတရော်နယ်ရီဂန်ကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်နိုင်ငံသားတွေရက်ရွာလုပ်ငန်းတွေမှာပါဝင်ဖို့အားပေးတဲ့အနေနဲ့မစ္စတာကင်းအားလဲရဲ့ကိုနိုင်ငံမှာအများပြည်သူအကျိုးကိုဆောင်ရွက်တဲ့နေ့ဖြစ်နေ1994မှာလွှတ်တော်ကတတ်မှတ်လိုက်ပါတယ်။ဒီကနေ့မာတင်လူသာကင်းနေ့မှာတော့ရုပ်တံကြီးပရိသတ်တွေမတူတဲ့လူမျိုးနွယ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးကြဖို့အားပေးတဲ့အနေနဲ့ MTV ဂီတရုပ်သံ TV လိုင်းကသူ့ရဲ့အစီအစဉ်တွေကို12နာရီကြာအဖြူမဲနဲ့ပြသမှာဖြစ်ပါတယ်။ဒါဟာ MTV ဂီတရုပ်သံလိုင်းရဲ့34မိနစ်တာသက်တမ်းတွေမှာပထမဆုံးအချိန်အဖြူနဲ့အမဲထုတ်လွှင့်ပြသတာဖြစ်ပါတယ်ရှင်။